ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကိုရှောင်ရှားနိုင်မှုအတွက်လူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းသတင်းပြည်စုံကိုမှတ်အင်ဂျင်နိုင်ကပြောပြမှာပါ။
ရခိုင်ပြည်နယ်မှာလုံခြုံရေးလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေကိုသူ့အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်နေတယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအန်တိုနီယိုဂူတာရက်စ်ကပြောသွားပါတယ်။ရခိုင်ပဋိပက္ခပိုပြီးဆိုးရွားမသွားရအောင်လုံခြုံရေးကောင်စီအနေနဲ့ဖိအားပေးဆောင်ရွက်ပေးဖို့အကြံပြုတိုက်တွန်းထားတဲ့သူ့ရဲ့စာကိုကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ခဲ့ကြောင်းသတင်းတောက်တွေကိုအတွေ့အမှုချုပ်ကအခုလိုတဆက်သေးပြောပါတယ်။
I have written officially to the President of the Security Council to express my concern.
လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုကျွန်တော်တရားဝင်စာရေးသားပေးပို့ခဲ့ပြီးပါပြီ။ကျွန်တော်ရဲ့စိုးရိမ်ချက်တွေနဲ့အတူအကြမ်းဖက်မှုကိုအဆုံးသတ်စေဖို့နဲ့ပြည်ပခန့်ကိုဖြစ်ပေါ်စေတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့အကြံပြုချက်တွေကိုအဲ့ဒီစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပြည်ပခန့်တွေပို့ပြီးစိုးရွားမသွားရအောင်နဲ့ပြည်စုံကျပြန့်တဲ့အဖြေရှာနိုင်ဖို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့ဝိုင်းဝန်းကြိုးပမ်းအားထုတ်တာဝန်ယူဆောင်ရွက်ရမှာဖြစ်ပါတယ်
။ဒါ့အပြင်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာကြတဲ့ကအခြေအနေတွေကိုသူကိုယ်တိုင်စောင့်ကြည့်နေတယ်လို့လဲဆိုပါတယ
်။ And I have condemned the recent attacks by the Arakan Rohingya Salvation Army.
Arakan Rohingya Salvation Army လို့ခေါ်တဲ့ ARSA ရခိုင် Rohingya ကတင်ရေးအကြမ်းဖက်အုပ်စုရဲ့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေကိုကျွန်တော်ရှုတ်ချထားပါတယ်။အခုတခါမြန်မာလူညုံရေးတပ်တွေဘက်ကခြေလွန်လက်လွန်ဥပဒေမဲ့နှိမ်နင်းတိုက်ခိုက်မှုတွေအပါအဝင်အကြမ်းဖက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေကျွန်တော်တောက်လျှောက်ရနေပါတယ်။ဒီလိုရဲ့ကြောင့်နောက်ထပ်အစွန်းရောက်အကြမ်းဖက်မှုတွေကိုပဲဖြစ်ပေါ်စေပါလိမ့်မယ်
။လူညုံရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ထားတဲ့သူ့ရဲ့စာမှာလည်းဒီတစ်ကြိမ်အကြမ်းဖက်တိုက်ခိုက်မှုဟာရခိုင်ဒေသမှာ၅နှစ်အတွင်းတတိယအကြိမ်မြောက်ကြီးမားပြီးဆိုးရွားတဲ့အကြမ်းဖက်မှုဖြစ်စဉ်ဖြစ်ဖော်ပြထားပါတယ်။လူညုံရေးတပ်တွေဘက်ကနေမြင့်ရှင်းလင်းရေးစစ်စင်ရေးကြောင့်အသက်ဆုံးထွက်ပြေးလာကြသူတွေထဲမှာအမျိုးသမီးကလေးငယ်တွေနဲ့အသက်ကြီးရွယ်အိုတွေအဓိကဖြစ်ကြပြီးဘေးလွတ်ရာဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာရပ်ပိုင်းအတွင်းတသိန်း2,500လောက်ရှိနေပြီလို့လဲကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါရယ်အခုလိုရခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကပြင်းထန်တဲ့နှိမ်နင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေပြီလို့ပြောနိုင်ပါသလားလို့သတင်းထောက်တဦးကမေးမြန်းရမှာတော့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုတုံ့ပြန်ခဲ့ပါတယ
် I think that we are facing a risk I hope we don't get there and I appeal to all authorities in Myanmar
ဒီလိုဖြစ်နိုင်မဲ့အန်ဒီရဲ့အလားအလာကိုရင်ဆိုင်နေရတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်ကိုမရောက်သေးဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဒေသတွင်းမတည်ငြိမ်မှုဖြစ်အောင်ဒေသတွင်းမတည်ငြိမ်မှုဖြစ်ပေါ်အောင်ဖန်တီးနေတယ်လို့ယူဆရတဲ့အကြမ်းဖက်မှုကိုအဆုံးသတ်ပေးဖို့မြန်မာအရက်ဖက်နဲ့စစ်ဘက်အာဏာပိုင်တွေကိုကျွန်တော်အထူးမြတ်တာရက်ခံပါတယ
်။လုံခြုံရေးကောင်စီကိုပေးပို့ထားတဲ့သူ့ရဲ့စာမှာပါဝင်တဲ့ရခိုင်ပဋိပက္ခဖြည့်ရှင်ရေးအကြံပြုထားတဲ့ချက်တွေကိုလည်းအတွေ့အမှုချုပ်ကသတင်းထောက်တွေကိုအခုလိုပြောပါတယ
်။ And the authorities in Myanmar must take determined action.
ကျောင်းမဲ့ဘွေကောင်းတဲ့တန်တရားလည်နေတဲ့အကြမ်းဖက်မှုကိုအဆုံးသတ်စေဖို့ဒုက္ခရောက်နေသူအလုံးကိုလုံခြုံမှုပေးဖို့နဲ့ကူညီထောက်ပံ့ဖို့မြန်မာအာဏာပိုင်တွေအနေနဲ့မဖြစ်မနေအသေးချာဆောင်ရွက်ပေးရမှာဖြစ်ပါတယ်။နောက်ပြီးအသက်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုလည်းနှောက်ယှက်ဟန်တားမှုမလုပ်ဘဲခွင့်ပြုဖို့ကျွန်တော်တိုက်တွန်းပါတယ်
။နောက်ပြီးရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေအတွက်ပညာရေးနဲ့ကျန်းမာရေးအပါအဝင်အသက်မွေးဝမ်းကြောင်းလုပ်ကင်ခွင့်တွေရရှိဖို့လွတ်လပ်စွာသွားလာခွင့်ရဖို့အတွက်နိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်အ ਨੇ စုံတပ်တေကံကပ်ပြားရရှိခွင့်ဆောင်ရွက်ပေးဖို့အလွန်အရေးပါကြောင်းအတွေ့အမှုချုပ်ကထောက်ပြခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ရဲ့ရေရှည်ပြဿနာဖြေရှင်းရေးအတွက်မြန်မာအစိုးရကလက်ခံကြောင်းပြသထားတဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်မှာပါတဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့လူကြောင်းလဲအန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့ပါတယ်ရှင်။